မြန်မာနိုင်ငံမှာမနေ့တုန်းက COVID-19 ရောဂါကူးစက်သူ 1,138 ဦးထပ်ပြီးအတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်ခံရသူ 33,488 ဦးရှိပြီဖြစ်ပါတယ်။မနေ့ကတရက်တည်းသေဆုံးသူ34ဦးရှိတာကြောင့်လည်းသေဆုံးသူပေါင်းက969ဦးရှိပြီဖြစ်ပါတယ်။အောက်တိုဘာလ16ရက်တောက်ကြနေ့ည8နာရီအထိစစ်ဆေးပြစည်းခဲ့တဲ့တပ်ခွဲနမူနာပေါင်း 13,510 ခုရဲကအခုလိုနောက်ထပ်လူနာ 1,100 ကျော်အတည်ပြုခဲ့တာပါ။အခုချိန်အထိစစ်ဆေးပြစည်းခဲ့တဲ့တပ်ခွဲမူနာပေါင်းကတော့ 48,000 ကျော်ရှိပါတယ်။ကုသခံရသူ 3,300 ကျော်တဲ့ကပြန်လည်ကျန်းမာလာသူကတော့ 15,500 နီးပါးရှိပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့တွေကဆစ်ဆောင်စခန်းတချို့မှာလည်း COVID-19 ရောဂါကူးစက်သူတွေရှိလာတဲ့အတွက်စစ်ပေးဒုက္ခသည်တွေကြားရောဂါပိုးပြန့်နှံ့ကူးစက်မှုပိုဆိုးမလာအောင်တားဆီးကာကွယ်ဖို့ကြိုးစားနေကြပါတယ်။လူစုလိုက်ပြုံလိုက်စုပေါင်းနေထိုင်ရတဲ့ယာယီဆစ်ဆောင်စခန်းတွေထဲမှာကူးစက်မြန်ရောဂါပြန့်ပွားမှုကာကွယ်နိုင်ရေးအသွားလာကန့်သတ်မှုတွေတင်းကျပ်ပြီးတိကျခွဲကွာရန်တင်းထားနိုင်ဖို့လည်းအရေးကြီးပြင်ဆင်နေကြပါတယ်။ကျမ၏ဝန်ကြီးဒေါက်တာမြင့်ထွေးကတော့လူများသွားလာလှုပ်ရှားတဲ့ဈေးတွေလူနေအဆောင်တွေဖုန်းတော်ကြီးကျောင်းတွေသီလရှင်ကျောင်းတွေနဲ့ဆက်ယုံအလုပ်ယုံတွေမှာယောဂကာကွယ်ရေးစည်းကမ်းတွေကိုလိုက်နာဆောင်ရွက်ကြဖို့ COVID-19 လုပ်ငန်းစမ်းစစ်သုံးသပ်မှုအပတ်စဉ်အစည်းအဝေးမှာတတိပေးခဲ့ပါတယ်ခင်ဗျာ